မြန်မာနိုင်ငံထဲမှာ73စီစေနှုန်းနေမြင့်တက်ပြီးတော့စီတက်လက်မှုတွေနဲ့ကြုံနေရပါတယ်။ဒီလိုကြုံနေရတယ်လို့ပဲရခိုင်ပြည်နယ်ဘက်မှာလည်း73စီတက်လက်မှုတွေနဲ့ကြုံနေရတာပါ။စစ်ကောင်စီဘက်ကတော့ဒီ73စီတက်လက်မှုမရှိအောင်စီမံဆောင်ရွက်နေပါတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းက73စီရောင်းချမှုအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာနိုင်ငံတဝန်73စီစေနှုန်းတွေမြင့်တက်နေပြီးပစ္စည်းတက်လက်နေတာကြောင့်ခီးသွားလာရေးဇယိတ်တွေမြင့်တက်လာနေတယ်လို့အခြားဇေယိတ်တကဇင်းနှုံးတွေလည်းမြင့်တက်လာနေပါတယ်။ရခိုင်ပြည်နယ်မှာဆိုရင်လည်း73စီဇင်းနှုံးတွေမြင့်တက်နေတဲ့အပြင်73စီပြက်လက်နေတာကြောင့်ပြည်သူတွေအခက်ကြုံနေရတယ်လို့မြောက်ဦးစစ်တွေကားဆွဲနေတဲ့ကားသမားတို့ကပြောပါတယ်။အင
်းငါတို့ဒီမှာတော့အခက်ကြုံရတာတော့အများကြီးပဲ။ငါတို့ကတော့မြောက်ဦးစစ်တွေလိုင်းကားလိုင်းပေါ့။အဲအဲ့လိုတော့နေတဲ့အစီအစဉ်တော့ဘယ်လိုဆိုမလဲ။ဒီကားလေးကိုကိုယ်လိုတော့ဝင်လို့မရဘူး။အဲဆန္ဒတိုင်းဝင်လိုက်လို့ရှိရင်တော့ဘောတာမရဘူး။အဲ့လိုအဲသူတို့ဆိုင်ဆိုလေးဒီမှာပြနေတယ်လုံးဝကိုမရောပါဘူး။အဲ့လိုအဲစစ်တပ်တွေကထွက်လာပြီးဒီအပြန်မရှိနေရတော့ပြန်ပြီးစစ်တပ်တွေဝင်ခဲအဲ့လိုစားတာခက်ခဲတွေကတော့အများကြီးပဲ
။အခုလိုစီအလုံးလောက်မရတာတွေအဖြစ်ဇင်းလုံးမြင့်တက်လာတာကြောင့်နိုင်ငံသမားတော်တော်များများအလုံးနားထားရတယ်လို့အဲ့ဒီကားသမားကပြောပါလေ
။အစီမှာတော့ဘယ်လိုဆိုမလဲဒီ69စီကတော့အလုံးမရှိဘူးစီစစ်တက်တာနဲ့ဆန်တယ်ဟုတ်တယ်အဲ့ဒါနဲ့ဆန်တယ်
။ရခိုင်ပြည်နယ်ကစစ်တွေမျိုးမှာဆိုရင်လဲ73စီဆိုင်ကြီးတွေမှာစီဝေပြက်လက်နေသလိုအပြင်ဆိုင်တွေမှာလဲဆက်စီတလီတာကို3000ကျော်အထိပေးနေရတယ်လို့စစ်တွေဒေသခံတို့ဖြစ်တဲ့မတ်ဝေဝေဦးကပြောပါလေ
။ဟုတ်ကဲ့ဒီ73စီနဲ့ပတ်သက်ပြီးတော့ကြာတော့လေဒီအခုကအရင်နေ့ဈေးကြည့်တာရှိပေါ့။ဒီပုံမှန်ဘယ်လိုပြောမလဲဆိုင်ကြီးတွေမှာဆိုရင်လည်းအမျိုးဒါလီတာ1800အထိအမျိုးပေးရပါတော့အပြင်မှာဆိုတော့တစိုးဆိုင်တွေဆိုရင်1000ကျော်3000အဲ့လိုမျိုးပေးရတဲ့အပိုင်းရှိရယ်ဆိုတော့ဒီအမျိုးပေးရဲ့အဲ့လိုပြဿနာပေးရတဲ့အခါတောင်းကအမျိုးထိမဲ့ဆိုင်တခါဒီရှာမတွေ့ဘူးလို့လဲဆိုတော့ဒီတစိုးဆိုင်တွေကတော့စီကုံသွားပြီးစီပြတ်သွားပြီးဆိုတော့ခဏခဏကြုံရပါတော့စီသွားရှိနေစီရှိမှုမနဲ့ချိန်မှလာခဲ့အဲ့လိုမျိုးလည်းကြုံရတော့
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့နေ့စဉ်73စီဈေးနှုန်းတွေကိုတည်ငြိမ်အောင်ဆောင်ရွက်နေတယ်လို့ VOE ကိုပြောပါတယ
်ဈေးနှုန်းဒီတော်ကူတာကဘာလုံးမှာဖြစ်နေတာပေါ့နော်ဖြစ်နေတဲ့ဟာလို့ရှိတယ်သို့တော်မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်လုပ်ပြနေတာတော့ဈေးနှုန်းပြတ်ပတ်တဲ့လာပြီးရင်ဒါစင်ကာပူမှာဖြစ်နေတဲ့ကျွန်တော်တို့ကအများကြီးတော့73စီကစင်ကာပူကနေတွင်းတာလို့ရှိတယ်အစင်ကာပူကနေနေ့စဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်တို့ကအနည်းဆုံးအခွန်ကောက်တဲ့ဒါကတော့အကောင်ကောင်းပဲပေးဖို့ကောင်းနေသေးရဲ့ဒါကြီးပဲပေါင်းပြီးတော့ကျွန်တော်နေ့စဉ်ဈေးနှုန်းပတ်မှာပြီးတော့ပြည်ညောင်ဆောင်ရွက်ပေးရစီတယ
်73စီဈေးနှုန်းကြီးမြင့်တာရောမလုံလောက်ဖြစ်နေတာကိုပါသူတို့ဖြေရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်73စီရရှိရတဲ့ပတ်သက်ပြီးရင်အဲသူတို့ကျွန်တော်တို့နဲ့ဆင်သွင်းတဲ့လူတွေမှာလည်းအထက်အဲအထူးစီကြောင်းပေးရတယ်ကျွန်တော်တို့ဒီအစိုးရအနေနဲ့လည်းဒါငွေရပြည်တဲ့ပတ်သက်ပြီးရင်ကျွန်တော်တို့ကလိုအပ်တဲ့ပမာဏပေါ့လိုအပ်တဲ့ပမာဏနဲ့ဒါချိန်ကြီးပြီးလောက်ဆောင်နေတာရှိတယ်။အဲပေါ်ပြတော့ရရှိနေပတ်တယ်ဒီလိုနောက်ကချိန်ချင်းဆောင်ရနေရတယ်ဆိုတော့ရှားနိုင်ငံတွေဆိုယူဖို့ကျွန်တော်တို့ဆောင်ရနေတာရှိတယ်။ဒါရှားနိုင်ငံတွေဆိုယူဖို့ကလည်းအဲကျွန်တော်တို့ကရချိန်ခဲ့တာကျွန်တော်တို့ဒါပေါင်ရက်ချက်အခုချိန်မရှိတဲ့အတွက်အခုချိန်မှာအစ်စ်လုပ်ငန်းပြန်စရတာမဖြစ်တဲ့။ဘို့တော့ဒီကအတွင်းမှာကျွန်တော်တို့ကဒါဝယ်ယူနိုင်အောင်ပေါ့ဝယ်ယူနိုင်အောင်ဆိုတော့ဆောင်ရနေတဲ့အခါမှာရာဂလုံးတော်များများတော့ကျွန်တော်တို့အောင်မြင်ရဖြစ်တယ်
။ရခိုင်ပြည်နယ်ဤသူမြန်မာနိုင်ငံဒေသတော်တော်များများမှလည်း73စီဈေးနှုန်းကြီးမြင့်တာနဲ့ပြက်လက်မှုအကျက်တဲကိုကြုံနေရပါတယ်။73စီရှားပါမှုနဲ့တစ်ဆက်တည်းမှာပဲအခြေခံစားကုန်တွေပါဈေးနှုန်းမြင့်တက်ပြီးစီးပွားရေးလုပ်ငန်းတော်တော်များများလည်းရပ်ဆိုင်ခဲ့ရပါတယ်ခင်ဗျာ။